မြန်မာစစ်ကောင်စီကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့နှစ်စဉ်ညီလာခံတက်ရောက်ခွင့်ကိုဆိုင်းငံ့လိုက်ပြီးနိုဝင်ဘာလမှာလုံမဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့တရားဝင်မှုဆိုင်ရာဆုံးဖြတ်ရေးအဖွဲ့ကိုရွှေ့ဆိုင်းလိုက်တဲ့အပေါ်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကကြိုဆိုလိုက်ပါတယ်။ဆရာနာသိန်းကြီးပေါ်လာတဲ့စစ်ကောင်စီနဲ့ NUG နှစ်ဖက်စလုံးကတနင်္လာနေ့ကနေဂျွန်လ၁ရက်နေ့အထိကျင်းပနေတဲ့ညီလာခံကိုနိုင်ငံကိုစားပြုတက်ရောက်ခွင့်အပြိုင်တောင်းလာရမှာ WHO ကစစ်ကောင်စီဘက်ကကိုယ်စားလှယ်ကိုပယ်ချခဲ့တာပါ။ဒါကြောင့်အခုလိုမနေ့ကဆုံးဖြတ်ခဲ့ရတယ်လေ။ရှေ့ဆက်ဘလို့ဖြစ်နိုင်တယ်လဲ။NUG ရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းနဲ့အထွေထွေယောဂါကူဆရာဝန်ကြီးဒေါက်တာမြင့်ဦးတို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါရရှင်
။ဟုတ်ကဲ့ရွေးကောက်ပွဲအနံ့ရ NLD ပါတီအမတ်အများစုကိုကြားပြပြီးတော့တိုင်းလာတွေနဲ့လူမှုအဖွဲ့ကြီးခေါင်းဆောင်တွေပါထက်သွင်းဖွဲ့စည်းထားတဲ့NUG မြို့သားညီညီဆိုရဝင်ကြီးဥအောင်မျိုးမင်းက
ဒါကတော့ကျွန်တော်တို့ဘက်ကအယံကျူဆိုတယ်ဟိုအယံကြီးပြီးပြည့်စုံတဲ့ကျွန်တော်တို့ကိုအတိအမှတ်ပြုတဲ့အနေနဲ့မလုပ်တည်တိုင်အောင်သူရဲ့လှုပ်ထုံးလုံးကြီးကဒါဖြစ်တဲ့ဖြစ်တိုင်းတဲ့အရာမျိုးဖြစ်တယ်အခုလိုမျိုးဒီစစ်အုပ်စုရဲ့ကိုယ်စားလှယ်ကိုလုံးဝအတိအမှတ်မပြုဘူးဆိုတဲ့ပုံစံတစ်ခုကဒါအောင်မြင်မှုတစ်ခုလို့ကျွန်တော်တို့ပြောလို့ရတယ်ဘာကြောင့်လဲဆိုတော့အခုချိန်မှာဒီစက်တိုဂါဗာမန့်လို့ခေါ်တဲ့အာဏာသိမ်းထားတဲ့အရာရယ်နောက်တော့ပြည်သူလူထုကနေရွေးချယ်ထားတဲ့ CRPH ကနေထပ်ပြီးတော့တာဝန်ပေးထားတဲ့ NUG ဆိုတာရှိတယ်။ဘယ်ကိုယ်စားလှယ်ကိုအစိုးရရဲ့ကိုယ်စားလှယ်ဖြစ်အတိပြုမလဲဆိုတာကိုအခုဆိုရင်စိန်ခေါ်မှုနေရာတိုင်းမှာတွေ့ပါတယ
်။အခုလိုတပြွေးချိုကမ္ဘာ့ကျန်းမာရေးဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံအပေါ်ခက်ခက်ခဲခဲဆုံးဖြတ်ခဲ့ပုံရပုံကိုအထွေထွေယောဂကုဆရာဝန်ကြီးဒေါက်တာအမြင့်ဦးကလည်
းနှစ်စဉ်တစ်တိုင်းတော့မြန်မာနိုင်ငံနေပြီးတော့ကမ္ဘာ့ကျန်းမာရေးဖွဲ့ညီလာခံကြီးကိုကျန်းမာရေးဝန်ကြီးတွားတက်လို့ရှိတယ်။အခုဒီနှစ်ကြတော့ကျွန်တော်အစိုးရနှစ်ရက်ပေါ့လေနောက်ပတ်စလုံးကကိုယ်စလေလှုပ်ပြီးတက်ရောက်ဖို့ရှောက်တယ်ဘသူ့ကိုတရားဝင်အတိမပြုရမှာလဲအဲ့တော့စစ်ဆိုးရရဲ့လူခွင့်ချိုးဖောက်မှုဒီကလည်း ICJ တို့ ICC တို့ကိုတင်ဖို့လုပ်နေတဲ့အချိန်လူတို့နဲ့လည်းတောက်လျှောက်ယနေ့အထိပေါ့နော်သူ့ရဲ့အာဏာသိမ်းမှုကပြည်ပြင်းနဲ့ထောက်ချေတီဆိုလို့အုပ်ချုပ်နိုင်တဲ့အုပ်ချုပ်ရေးမှုတွေခံနိုင်တဲ့အဆင့်တို့ကြောင်းတွေဖွင့်နိုင်တာတို့ရမရနိုင်သေးဘူးညာတော့ဒီဘက်အယူကြီးဘက်ကလည်းဈာမယဝန်ကြီးဌာနတခုဖွင့်ပြီးတော့ဈာမယဝန်တော်မှုတွေပြန်ပေးမယ်ဆိုတာလေသူတို့စူးစမ်းလှုပ်ဆောင်နေတာတွေ့ရတယ်။တစ်ဖက်မှာလည်းဟိုအယူကြီးဂါဗာမန့်ကတနိုင်ငံလုံးကိုမလွှမ်းခြုံနိုင်ဘူးပေါ့နော်။လွတ်မြောက်ဒေသပဲသူတို့နေဆက်တွေအဲ့လိုကြောင့်သူတို့နှစ်ဖက်စလုံးကိုအခုဒီလိုဆိုအဖွဲ့ရနေတော့ဆိုင်းငံပလိုက်တာပေါ့။
အဲ့ဒီတော့ဒီလိုချိုအနေနဲ့ဒီအစိုးရနှစ်ဖက်ကိုဘလို့ချင့်ချင်ကဲရနိုင်ဖို့ကိုလည်းကုလသမဂ္ဂအရေးကျွမ်းကျင်သူလည်းဖြစ်တဲ့ဥအောင်မျိုးမင်းက
WHO လို့ကျန်းမာရေးအဖွဲ့အစည်းတစ်ခုကနေဒါမျိုးလှုပ်ဆောင်ခြင်းကပထမဦးဆုံးပဲဖြစ်သလိုတော်တော်လေးထူးဆန်းတဲ့ဒါပေမဲ့ဘာလို့ကြည့်ကြလဲဆိုလို့ရှိရင်ဘယ်ကိုစားပြုတဲ့ဘက်ကကုလသမဂ္ဂပြည်ညီမှာပါတဲ့အချက်တွေအဖွဲ့အစည်းနဲ့ပတ်သက်တဲ့မူဝါဒတွေကိုလေးစားလိုက်နာလဲဆိုတာတော့ထည့်သွင်းစဉ်းစားလို့ရှိပါတယ်။အဲ့တော့ကုလသမဂ္ဂရဲ့ချာတာမှာပါဝင်ထားတဲ့ငြိမ်းချမ်းရေးတရားဥပဒေစိုးမိုးရေးလူခွင့်တွေကိုဘယ်လောက်ထိလေးစားလို့စဉ်းစားမယ်။နောက်က WHO ကကျန်းမာရေးအဖွဲ့အစည်းဖြစ်တဲ့ခါမှာကျန်းမာရေးဝန်ထမ်းတွေကိုပြစ်ခတ်မှုတွေတပ်ဖြတ်မှုတွေနှိပ်စက်မှုတွေဒီစစ်ကောင်စီဘက်ကနေလှုပ်ဆောင်ချက်တွေကကုလသမဂ္ဂချာတာတွေကတော့ကျန်းမာရေးဝန်ထမ်းတွေကိုကာကွယ်စောင့်ရှောက်ပြီးတော့လုံဆောင်ဝင်ပေးရမယ်ဆိုတဲ့အချက်တွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတဲ့
ဒီနေရာမှာအခု WHO ရဲ့ဆုံးဖြတ်ချက်ကြောင့်ရှေ့ဆက်ဖြစ်လာနိုင်ပုံတွေကိုလည်းဒေါက်တာမြင့်ဦးက
UN agency တွေအများကြီးပဲရှိတယ်။နော်ကမ္ဘာအလုံးသမားအဖွဲ့တွေ၊ကလေးများရမောင်ဝေဖက် UNICEF ၊နော် UNDP ၊ UNOPS ၊နော်နောက်ခါ WFO World Food Organization ၊စာနာရိတ်ခါအဖွဲ့တွေကလည်း FAO ဒါတွေကလည်းဘယ်လိုမျိုးဆုံးဖြတ်လာမယ်ကျွန်တော်မသိနိုင်သေးဘူး။စာနာရိတ်ခါတွေကျွန်တော်ရှေ့မှာကျွန်တော်တို့ဘာပဲပြောငတ်မခေါင်းပါလာခဲ့ရင်ဘယ်သူ့ကိုပေးရမှာလဲပေါ့နော်အစ်အစိုးရဘက်ကနေလို့ရမှာလားအညူကြီးအစိုးရဘက်ကနေလို့ရမှာလားဆိုတာသူတို့မှဝေခွဲရစရာမရှိတဲ့ခါကျတော့သတော်စီတော့တိုင်းပြည်အတွက်တော့အများကြီးထိခိုက်နစ်နာတာတော့ကျွန်တော်တွေ့ရတာ
ပေါ့ NUG ရဲ့လူခွင့်ဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကလည်းလာမဲ့ ILO အပြည်ပြည်ဆိုင်ရာလူ့သမားအဖွဲ့ညီလာခံနဲ့နောက်ဆက်လာမဲ့လူခွင့်ကောင်စီရဲ့လေးနှစ်တချိန်ပုံမှန်လူခွင့်အခြေအနေသုံးသပ်ဆွေးနွေးပွဲတွေမှာလည်းအလားတူစစ်ကောင်စီကိုဆက်ဆံရတာဖြစ်နိုင်တယ်လို့ဆိုပါတယ်။ကြာအပြင်အခု WHO မှာ NUG အစိုးရကတင်ပြခဲ့ပုံနဲ့ရှေ့ဆက်တင်ပြဖြစ်လာနိုင်ပုံကိုလည်းဥအောင်မျိုးမင်းက
ကျွန်တော်တို့ကအာဏာသိမ်းတဲ့အဖွဲ့မဟုတ်ကျွန်တော်တို့ကတည်သူကနေရွေးချယ်တင်ပြထားတဲ့အဖွဲ့ဆိုတဲ့အချက်ကိုကျွန်တော်တို့တင်ပြပါတယ်။နောက်ပြီးလို့ရှိရင်တော့လူခွင့်လေးစားပြီးလိုက်နာနေတဲ့ကျွန်တော်တို့ကျူးပန်းဆောင်ရွက်နေတယ်။အခု WHO ကဒါမျိုးစပြီးတော့ ဒီစစ်ကောင်စီရဲ့ကိုစားပြုမှုအတိမမပြုခြင်းကကျွန်တော်တို့လာမဲ့နိုဝင်ဘာမှာဆွေးနွေးမဲ့အကြောင်းအရာမှာဆိုလို့ရှိရင်တော့ဒါကျွန်တော်တို့တွေထောက်ပြစရာအားကိုးစရာကိုးကားစရာချက်ချက်ဖြစ်သွားတာအနေအထားမျိုးလည်းရှိပါတယ်ခဗျာ
တကယ်တော့ကိုဗစ်ကပ္ပကရောဂါပြန့်နေနေချိန်နဲ့မြမဆေးရနာသိန်းနောက်ဆက်တွဲလူသားချင်းဆိုင်ရာနဲ့အစာရေစာပြဿနာကြုံလာနေချိန်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုထိအောင်ဘလို့ပေးနိုင်ဖို့ကုလနဲ့နိုင်ငံတကာမှာလည်းဘေးချက်နဲ့ချက်ခက်ခက်ခဲခဲစဉ်းစားနေရပြီလို့သုံးသပ်သူတွေကဆိုပါတယ်ခင်ဗျ